မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်မြွေတွေးကတင်ဆက်ပေးပါမယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်များများမှာစာတင်ကြောင်းတွေပိတ်ဖြစ်ခဲ့ရသလိုဒီအခြေအနေကကလေးငယ်တွေရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေမှာစိုးရိမ်စရာအခြေအနေတွေဖြစ်လာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေကြပါတယ်အထူးသဖြင့်ဆင်းရဲနှံပါတဲ့ဒေသတွေမှာကလေးငယ်တွေတန်းတဲ့ချီပညာရေးအခွင့်အလမ်းဆုံးရှုံးနေကြရသလိုဒါကမျိုးဆက်တစ်ခုလုံးထိခိုက်သွားနိုင်တဲ့အထီတောင်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုနေကြတာပါကူးစက်မှုတွေကျိုးလာနေစေဖြစ်တဲ့ COVID-19 ရောဂါကြောင့်ကလေးငယ်တွေရဲ့ပညာရေးမှာဘယ်လိုတက်ရောက်မှုတွေရှိနေပါလဲဒီပေါ်မှာမိခင်တို့ရဲ့စိုးရိမ်မှုတွေဘယ်လိုရှိနေသလဲပညာရှင်တွေကရောဘာတွေသတိပေးပြောဆိုထားသလဲစီရာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်ကမ္ဘာ့တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာလရီနဲ့ချီကြာမြင့်လာနေပြီဖြစ်သလိုကူးစက်မှုတွေကလည်းတနည်းတခြားတိုးလာနေစေဖြစ်ပါတယ်။ယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့အတွက်အသွားလာကန့်သတ်မှုတွေနဲ့အတူစီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတဲ့အပြင်စာတင်ကြောင်းတကားတွေပိတ်ကျောင်းတဲ့ကျောင်းစဉ်ခေါင်းလောင်းတံတွေတိတ်လို့ကလေးကစားကွင်းတွေလည်း၆တွေ့တွားခဲ့ရတာပါဒီဘော်ကလေးမိခင်တွေရဲ့စိုးရင်ချက်ဘာတွေရှိနေပါလဲ
ကျမတော့တော်တော်လေးစိတ်ပူတာပေါ့နော်အခုဒီလာမဲ့နှစ်ပြန်စတဲ့ခါစမလားမစဘူးလားအဲ့ဒါတော့ညံစိုးရင်လည်းဘာလို့ဆိုတော့ဒီအရွယ်ပေါ့နော်ငယ်တဲ့အရွယ်ကကျောင်းမှာစာစင်တာတခုတည်းမဟုတ်ဘဲနဲ့သူတို့မှာစိတ်တွက်ကစားတာတွေအများကြီးလိုအပ်တယ်ပေါ့နော်ကျောင်းကပေးတဲ့ဟာမိဘလည်းမပေးနိုင်ဘူးအိမ်မှာထားရင်ကျောင်းတက်တာနေရာရေးအပြင်တခြားဆက်ဆံရေး social emotional အဲ့ဒါတွေအများကြီးပါတယ်ပေါ့နော်အဲ့ဒါတွေကသူတို့အရွယ်နဲ့သူတို့အတူတူပေါင်းပြီးတော့လေးမှသူတို့အဲ့ဒါတွေကိုနားလေကြမှာပေါ့နော်ပြီးတော့အိမ်မှာစာသင်တယ်အိမ်မှာစာကြိုးစားဖို့ကတက်တက် motivation တိတ်မမြအောင်ဘာလို့လဲဆိုတော့ကိုကခန်းထဲမှာတငယ်ချင်းနဲ့စာဖတ်တာမိနစ်အများဆုံးငါသင်ချာကိုအများဆုံးပြီးစေချင်တယ်အဲ့လိုမျိုး healthy competition တွေပေါ့နော်အဲ့လို motivation တွေက classroom ထဲမှာမရှိရင်မရှိတော့ဘူးဒါတွေကလေနော်ဆိုတော့ကလေးကစိတ်တကြိုင်ကြလဲငါဘယ်လောက်စာကြိုးစားစားသိရမလား it doesn't count for anything အဲ့လိုမျိုးပုံစံဖြစ်လာမယ်ပေါ့နော်သူတို့စိတ်ကပြီးတော့တခြားဟာတွေကလေ့ကျင့်ကားလုပ်တာတွေကလည်းအရင်ရေးကြည့်ရပါဘလို့ဆိုတော့ဒီရွယ်ရသူကဆော့လေးလေးလှုပ်ရှားလေးလေးခေါင်းကပိုပြီးတော့မြင်ရလေးလေးသိတာမလားဆိုတော့ပိုစဉ်းစားဖို့ focus ဆက်ပူရတယ်ပေါ့နော်အဲ့ဒါတွေကြတော့မိဘတယောက်အနေနဲ့အထူးသဖြင့်အလုပ်လုပ်နေတဲ့မိမတွေကဘလို့လို့တစ်နေ့လုံးတစ်ညလုံးသူတို့နဲ့အချိန်ပေးဖို့အချိန်မရှိဘူးပေါ့နော်ဆိုတော့အဲ့ဒါလည်းကျွန်မစိတ်ပူတယ
်နေရာမျိုးမှာနေထိုင်တဲ့တားတယောက်မိခင်မမျက်နှူးစောပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာ့တဝန်းကလေးငယ်တန်းပေါင်းများစွာလက်တလောပညာရေးခွင့်လန်းဆုံးရှုံးနေရပြီးမိသားစုစာဝတ်နေရေးပုံမှုခက်ခဲလာနေတဲ့အခြေအနေတွေအောက်မှာစိတ်ပန်းဆိုင်ရာထိခိုက်ခံစားမှုတွေပိုပြီးကြုံလာရတယ်လို့ University College London UCL တက္ကသိုလ်ကဆရာယောဂပညာရှင်ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
The Organization for Economic Cooperation and Development tell us that 188countries have closed schools which has impacted
1.5%အခက်ကြုံရသူတွေနဲ့ပတ်သက်လာရင်ဒီပြဿနာကိုကဘာလုံးဆိုင်ရာပြဿနာအဖြစ်ကြည့်ရပါတယ်
။ချမ်းသာကျွယ်ဝတဲ့နိုင်ငံအများပြားမှာတော့ကွန်ပျူတာနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်တင်ကြားထောက်ကူပစ္စည်းတွေနေအိမ်မှာသုံးနိုင်အောင်အစိုးရတာဝန်ရှိသူတွေက၆ပတ်ဆီစဉ်ပေးပြီးကလင်းငယ်တွေရဲ့ပညာရေးအဆက်ပြတ်မသွားရအောင်အွန်လိုင်းပေါ်ကနေဆက်ပြီးစာတင်ကြားပေးတာတွေရှိပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုကလင်းငယ်တိုင်းရကြတာတော့မဟုတ်ပါဘူး။အထူးသဖြင့်စည်ရွံ့ပါတဲ့နေရာဒေသတွေမှာဒီလိုသင်ကြားပေးနိုင်တဲ့အခွင့်အလမ်းကအတော့ကိုနေတယ်လို့ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ
်။ Schools in poorer areas are actually less likely to be offering children daily lessons.
ပိုပြီးတော့စည်ရွံ့ပါတဲ့နေရာတွေမှာဆိုရင်ကလေးတွေအတွက်နေ့စဉ်ကျောင်းစာသင်ခန်းစာတွေသင်ကြားပေးဖို့ကပိုပြီးတော့ခက်ပါတယ်။အဲ့ဒီလိုလုပ်ပေးနိုင်တဲ့ကျောင်းက30ရာခိုင်နှုန်းပဲရှိတာပါ။ ချမ်းသာတဲ့နေရာတွေမှာဆိုရင်တော့90ရာခိုင်နှုန်းလောက်ရှိပါတယ်
။လက်ရှိအခြေအနေမှာယောဂကုသမှုတွေကျဆင်းမသွားသေးတာကြောင့်စာသင်ကျောင်းတွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြဆဲဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းစံမာရေးအရာအန္တရာယ်ကင်းရှင်းနိုင်မဲ့နည်းလမ်းတွေစနစ်တကျချမှတ်ဆောင်ရွက်ဖို့အရေးကြီးနေတာပါ။မမျက်နှူစော်ကတော့ကလင်းငယ်တွေကျောင်းပြန်တက်တဲ့မတက်တဲ့ဆိုတဲ့ကိစ္စမှာမိဘတွေလည်းရွေးချယ်မှုရှိတယ်လို့ပြောပါတယ်
။ကျမစိတ်စဉ်တော့ကျောင်းပြန်ဖွင့်တယ်။ဆိုတော့တချို့မိဘတွေကတော့သူတို့သားသမီးတွေကိုပြန်ပို့ချင်မှာမဟုတ်ဘူး။ဆိုတော့ option ပေးနေချင်လား။အကယ်၍ကိုကကိုသားသမီးတွေကိုအိမ်မှာပဲထားနိုင်တယ်သာတင်နိုင်တယ်အရင်လဲကြောက်တယ် exposure မဖြစ်စေချင်ဘူးအိမ်မှာထားသင့်တယ်ဆိုတော့သူတို့အတွက် remote learning ပေးဒါမဲ့ကြံတဲ့လူသိရမလားအရင်သွားကျင်တယ်သွားဖို့လဲလိုတယ်ဘာလို့စမီဘာတွေအလုံးလုံးရမယ်သိရမလားအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစေချင်တယ်ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလဲလူတွေလဲသွားမယ်သိရမလားအလုံးကပြန်ပို့ချင်မှာပို့မှာဆိုတော့လေအဲ့လိုမျိုး option တော့ပေးတင်တယ်လို့ထင်တယ်
UCL တက္ကသိုလ်ကပါမကဟောင်းဦးတဖရစ်ကလည်းလက်ရှိ COVID-19 ကာလမှာ cleaner ရဲ့ပညာရေးကိုအခုချက်ပို့ပြီးဦးစားပေးစဉ်းစားတုံ့ပြန်သင့်တယ်လို့ပြောပါရယ်အထူးသဖြင့်ဆင်းရဲတဲ့ဒေသတွေမှာ cleaner ရဲ့ပညာရေးနဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူအဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော့စိုးဝါးအောင်လှုပ်ဆောင်ရကြနိုင်ပြီးပြန်လည်ပြင်ဆင်မှုခက်တဲ့အကျိုးဆက်တွေနောက်ပိုင်းမှာစိုးစိုးဝါးကျုံလာရနိုင်တယ်လို့ဦးတဖရစ်ကသတိပေးပါရယ်
We need to be vigilant about the fragility that we might encounter.
Tomorrow ကျုံတွေ့လာရနိုင်တဲ့အတိမ်းအဆမခံနိုင်တဲ့အခြေအနေကိုသတိမပြတ်စောင့်ကြည့်နေဖို့လိုပါတယ်။လူငယ်တွေ၊လူသားတွေဘဝကိုကြမ်းကြက်ခံနိုင်ရည်စွာရှိစေဖို့တိဆောက်ကြရတဲ့နေရာမှာအခြေခံပညာရေးကတကယ်တော့အရေးအပါဆုံးတွန်းအားတစ်ခုပါ။ခံနိုင်ရည်အားကိုအဓိကတိဆောက်ပေးတဲ့အရာပါ။ဒီလိုအရာတစ်ခုအခုချိန်မှာပြန်ပြီးရုပ်သိမ်းခံခဲ့ရတဲ့အခါမှာဒါကအင်မတန်အန္တရာယ်များစေတယ်လို့ကျမတို့ထင်ပါတယ်။
ကလင်းငယ်ရီယာလက်တလောမှာကိုပဲ COVID-19 ကြောင့်ဖြစ်လာတဲ့မိသားစုအခြေအနေနဲ့အိမ်ရင်းချက်ဖတ်မှုဒဏ်တွေကိုတိုက်ရိုက်ခန်းစားနေကြတယ်ဆိုတော့အခုညီပေးရေးအဖွဲ့တွေကလည်းသတိပေးနေတာပါတိုးတက်တဲ့ UK လိုနိုင်ငံမျိုးမှာတော့ COVID-19 ကာလအတွင်းအိမ်ရင်းချက်ဖတ်မှုတွေမိသားစုအဆင်မပြေမှုတွေကြောင့်ဆက်သွယ်အကူအညီတောင်းခံလာတဲ့သူတွေဟာတာမန်အချိန်မှာထက်အဆ900ပိုများတယ်လို့အိမ်ရင်းချက်ဖတ်မှုဂျာစီအကူအညီဆောင်ရွက်ပေးနေတဲ့ Refuge အဖွဲ့ကပြောပါတယ်အလားတူကလင်းငယ်ရီအပေါ်ရက်ဆက်ကြံကြုံမှုတာစီအဖွဲ့ NSPCC ကလည်း COVID-19 ကာလအတွင်းသူတို့စီကိုကူညီတောင်းခံလာတဲ့အရေးအတွက်ဟာအဆ300ပိုများလာတယ်လို့ပြောပါရယ်ဒီလိုချင်းတွေချားမှာကျောင်းတွေကလည်းပိတ်အွန်လိုင်းပေါ်ကနေဆက်ဆက်တင်ဖို့အခွင့်အလမ်းလည်းမရကြတဲ့ကလင်းငယ်ရီနောက်တစ်ငယ်ချင်းတွေနဲ့တွေ့ဆုံကစားခွင့်မရပဲနေအိမ်တွေမှာပဲလောင်ပိတ်မိနေကြတဲ့ကလင်းငယ်ရီအတွက်စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံလာနေရတာဖြစ်တယ်လို့ဦးတဖရစ်ကပြောပါရယ
် Yes there is a concern about depression that's already quite acute that we don't have to wait
စိတ်ကြယောဂဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိပါတယ်အခုကိုအတော်လေးဆိုးနေပါပြီရေရှည်ဆိုးကျိုးတွေကြုံလာရတဲ့အထိအချိန်မဆွဲသင့်ပါဘူး
ဒါကြောင့်ဦးတဖရစ်ကတော့ကျောင်းတွေပြန်ဖွင့်ဖို့ကိုတိုက်တွန်းနေတဲ့သူပါ။အရွယ်ရောက်ပြီးသူတွေရောက်အတွက်၄၅၆လဆိုတဲ့အချိန်ကကွာဟမှုတွေအများကြီးဖြစ်မသွားစေပေမဲ့လို့ငင်းရွယ်သေးတဲ့ကလေးငယ်တွေအတွက်ကတော့စာသင်ကျောင်းမှုတွေ၆လလောက်ရပ်သွားတာကတက်တန်းတူတောင်းလာတဲ့သူတို့ရဲ့ဘဝလေးတွေမှာကွာဟမှုတွေအများကြီးဖြစ်သွားစေနိုင်တယ်လို့သူကပြောပါရယ
် At least 20 or so countries all over the world who have
ကျောင်းတွေကိုမပိတ်ဖျက်ထားခဲ့တဲ့ဒါမှမဟုတ်ရင်လည်းခဏပဲပိတ်ပြီးပြန်ဖွင့်ဖို့ဆုံးဖြတ်တဲ့နိုင်ငံတွေကဘာပေါ်မှာ20ထက်မနည်းရှိပါရယ်အဲ့ဒီနေရာတွေမှာကူးစက်မှုဆူဆူဝါးဝါးပိုများလာတဲ့ဆိုတဲ့သတင်းမျိုးကျမတို့မကြားရဘူးလို့ထင်ပါရယ်
ဒါပေမဲ့မိဘတွေအတွက်ကလည်းသူရဲ့ကလင်းငယ်တွေကိုကျောင်းပြန်ပို့ဖို့အရေးစိုးရိမ်မှုတွေကရှိနေတာပါ။လန်ဒန်မြို့ကကလင်းမီကန်တူဖြစ်တဲ့ Christine Masurat ကတော့သူရဲ့သမီးငယ်ကိုကစားခွင့်ကိုတောင်မပို့ရဲဘူးလို့ပြောပါတယ်
။ I don't want. I know it they are already open but I just
don't want to go. Even if ကလင်းကစားခွင့်ကိုခံမသွားခြင်းတည်းဘူး။အခုပြန်ဖွင့်နေပြီဆိုတော့သိပါတယ်။ဒါမဲ့လည်းမသွားခြင်းတည်းပါဘူး။ဒီအချိန်မှာမဖြစ်မနေသွားရမယ်ဆိုရင်တော့မှကျွန်မမသွားဘူး။အဲ့ဒီရဲ့အဖြစ်မခံနိုင်ပါဘူး
။လက်တရောနိုင်ငံတချို့မှာတကြောပြန်ကူးစက်မှုတွေရှိနေတာကြောင့်လည်းကလင်းမီယူနီအခြားစုရည်မှုတွေပိုးပြီးတော့ဖြစ်လာစေတာပါ။တကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ့်အခြေဖြစ်တာမို့ဒီအခြေအနေကကလင်းငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူး။ဒီလိုခံမရခက်တဲ့ COVID-19 ကပ်ပြီးကာလမှာလူကြီးလူငယ်ကလေးတငယ်မယွေးအကျက်တဲကြုံရတာဖြစ်ပါတယ်။ဒါကြောင့်ဒီယောဂကုသမှုတွေထိန်းချုပ်နိုင်ဖို့အတွက် လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအချက်တည်းကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်ဆိုရတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ချစ်မခင်ယူသေးပါရှင်